ညီမတေတော်အားလုံးကိုပထမဆုံးအကြိမ်ဖြစ်လေးလာမှတ်တမ်းတင်ထားရှိမယ်။ငါးနှစ်စီမံကိန်းတရက်ကိုစတင်တော့မှာဖြစ်တယ်လို့ကုလသမဂ္ဂအဖွဲ့ကပြောပါတယ်။ယူရိုငွေ10,000,000,000အသုံးပြုမယ်။မြန်မာနဲ့ဖင်လန်နိုင်ငံပူးတွဲစီမံကိန်းကိုဒီတစ်ပတ်ထဲစတင်ခဲ့တာဖြစ်ပြီးတစ်တော်ပြုစုကိုလေးလာဆောင်ကြည့်သွားမှာဖြစ်တယ်လို့ဥရိယာတိကြောင်းလည်းမူတဲ့ကဘာကြီးပူးတွဲလာမှုကိုတုံ့ပြန်ရမှာမြန်မာနိုင်ငံအကူအညီရစေဖို့လည်းရည်ရွယ်ထားတယ်လို့ဆိုပါတယ်။ဒီစီမံကိန်းကလည်းပြည်ပကဖြစ်ပေါ်ရာနေပြည်တော်ကတစ်တော်တွေကိုစောင့်ကြည့်ကာကွယ်ရေးဆိုင်ရာအခြေခံလက်ညှိုးချက်တွေရေးဆွဲသွားဖို့ကိုလည်းရည်ရွယ်ထားတယ်လို့ကမ္ဘာစံနယ်ရေးဌာနရဲ့စက်ပြွေးရေးဖွဲ့ FAO ကပြောပါတယ်။လူတော်များများအတွက်တော့မြန်မာနိုင်ငံဟာမသိတာတွေအများကြီးရှိသေးတဲ့နိုင်ငံတစ်နိုင်ငံဖြစ်ပြီးနိုင်ငံအတွင်းမတိုင်းတာရသေးတဲ့တတော်ကြီးတွေရှိနေသေးတယ်လို့လည်းဒီစီမံကိန်းကိုစီမံခန့်ခွဲမဲ့ FAO အဖွဲ့က Julian Fox ကရိုက်တာတင်ဌာနကိုတတပိနေကပြောပါတယ်။မြန်မာနိုင်ငံမှာခြေလက်တွေပြည်သူတွေရဲ့80ရာခိုင်နှုန်းကကမ္ဘာကြီးဧက82တန်းရှိတဲ့မြမတစ်တော်ရေပေါ်မိခိုနေထိုင်နေရတာဖြစ်ပါတယ်။ဒါပေမဲ့စက်ပြိုးပြေချက်တွေမှုတွေနဲ့တစ်ထုတ်လုပ်မှုတွေကြောင့်မြန်မာနိုင်ငံဟာဘရာဇီးလ်နဲ့အင်ဒိုနီးရှားနိုင်ငံပြီးကမ္ဘာမှာတစ်တော်ပြုလုပ်မှုတတိယအများဆုံးနိုင်ငံဖြစ်တယ်လို့လည်း Reuters သတင်းဌာနကပြောပါတယ်။စီမံကိန်းကိုပြည်ပကမရှိတဲ့နေရာတွေမှာစတင်လှုပ်ဆောင်သွားမှာဖြစ်ပြီးနောက်ပိုင်းမှာတရုတ်ဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံကတစ်တော်တွေကိုပါလည်လာသွားမှာဖြစ်ပါတယ်။ခင်ဗျီလေသာသီးနဲ့တိုင်းတာရဲ့ကရိယာတွေကိုအသုံးပြုသွားမှာဖြစ်ပြီးတစ်တော်နမူနာပစ္စည်းတွေကိုကောက်ယူဆွဆောင်းမှာလည်းဖြစ်ပါတယ်။ရရှိတဲ့တဲ့ချက်လက်တွေကိုအများသိအောင်ထုတ်ပြန်သွားမှာဖြစ်လို့အစိုးရသမဂ္ဂဒေသရင်းတိုင်းရင်းသားအုပ်စုတွေကလည်းတစ်တော်တွေကိုပုံပုံကောင်းမွန်တဲ့အနေနဲ့စီမံခန့်ခွဲနိုင်လိမ့်မယ်လို့လည်း Julian Fox ကပြောပါတယ်ခင်ဗျ။